စကိုင်းနဲ့ချင်းမီနယ်တို့မှာစစ်ပွဲတွေရဲတပ်မှုဆန္ဒပြခဲ့ကြလို့နှစ်ရှည်ထောင်နဲ့ကြားခံနေရတဲ့တက်ကြွလှုပ်ရှားသူတွေနဲ့ကျောင်းသားတမကတွေကိုအမြန်ဆုံးပြန်လုပေးဖို့နဲ့အင်တာနက်မရရှိတဲ့နေရာတွေမှာအင်တာနက်အမြန်ဆုံးရရှိအောင်ဆောင်ရွက်ပေးဖို့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်အရေးဆောင်ရွက်နေတဲ့အဖွဲ့တွေကတောင်းဆိုလိုက်တဲ့ကြောင်းပြောပြပါမယ်ကျွန်တော်ထောက်အောင်ခံပါစကိုင်းနဲ့ချင်းမီနယ်တို့မှာဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်ပြီးအင်တာနက်လိုင်းတွေအမြန်ဆုံးပြန်ပွင့်ပေးဖို့တောင်းဆိုခဲ့ကြလို့ဖမ်းဆီးထောင်ချခံရတဲ့တက်ကြွလှုပ်ရှားသူတွေနဲ့ကျောင်းသားတမကအဖွဲ့ဝင်တွေကိုအမြန်ဆုံးပြန်လည်ပေးဖို့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်အရေးဆောင်ရွက်နေတဲ့အတန်းအဖွဲ့ကတောင်းဆိုလိုက်တာဖြစ်ပါတယ်။ဒီလိုတောင်းဆိုရတဲ့ပတ်သက်လို့အတန်းအဖွဲ့ကတီထောင်သူလည်းဖြစ်သူတည်တနာမန်နေဂျာလည်းဖြစ်တဲ့ကိုရဲဝေဖြူအောင်က
ပြီးခဲ့တဲ့ဒီကျွန်တော်တို့ကလပိုင်းဒီမှာအင်တာနက်ဖြတ်တောက်မှုကိုစတင်ကြလာပြီးတဲ့အခါမှာပြည်ရင်းစစ်ကိုစတင်ကြလာတဲ့နဲ့ပတ်သက်ပြီးတော့မှတောင်းဆိုခဲ့ကြတဲ့စက်ကျင်တောင်းဆိုခဲ့ကြတဲ့လူခွေတောင်းဆိုခဲ့ကြတဲ့တက်ကြလုံရှားသူတွေကျောင်းသားလူငယ်တွေကဒီကျွန်တော်တို့ကတရားအများပြတရားဆက်ဆုပ်ခံကြရတော့ကျွန်တော်တွေ့ရပါတယ်ကျွန်တော်တို့အခုဟိုအခုလိုမျိုးကျွန်တော်တို့ကလွတ်လွတ်လပ်ပ်ပုံပွင့်လေးစကားတွေပြောနေဆုံးနေအချိန်မှာပဲဒီပြည်နယ်ဆက်ကျင်နေဆိုတဲ့ကိစ္စတွေကိုထုတ်ဖော်ပြောဆိုခဲ့တဲ့အင်တာနက်ကိုပြန်ဖွင့်ပေးဖို့ထုတ်ဖော်ပြောဆိုခဲ့တဲ့ကျောင်းသားတွေက1900လေးကျော်တော့မှချမှတ်ခံထားတာဖြစ်ပါတယ်ဆိုတော့ဒီကျောင်းသားတွေပြည်ရဲ့အခါမှာတက်ကြလုံရှားသူတွေဖန်ဆီးခံထားတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုပြန်လည်ထုတ်ပေးဖို့အတွက်ဒီရက်ခါမှာတော့ကျွန်တော်တို့ကနေပြီးတော့မှအင်တာနက်ပြီးရက်ခါမှာဒီဂျစ်တယ်အခွင့်အရေးစတဲ့အရာတွေကိုကျွန်တော်တို့ကနေရာဒေသအပိုင်းအခြားမရှိစေပဲနဲ့ကျွန်တော်တို့ကတိုင်းနိုင်ငံလုံးဒန်တူညီတူရနိုင်ဖို့အတွက်ဒန်တူညီတူဒီဂျစ်တယ်အခွင့်အရေးတွေအင်တာနက်တောင်းဆိုနိုင်မှုတွေရဖို့အတွက်လည်းတောင်းဆိုပါတယ်
လက်ရှိမှာတော့အင်တာနက်ပြန်ပွင့်ပေးဖို့တောင်းဆိုဆန္ဒပြခဲ့ကြလို့ဖမ်းဆီးထောင်ချခံသူ62ဦးရှိပြီးဧည့်သည်မှာမန္တလေးမှာဆန္ဒထုတ်ပေါ်ခဲ့တဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားတမကအဖွဲ့ဝင်တွေကနှစ်ရှည်ထောင်နဲ့ချမှတ်ခံထားရတာလည်းဖြစ်ပါတယ်။ဒါအပြင်အတန်အဖွဲ့ဟာမြန်မာနိုင်ငံရှိပဋိပက္ခဖြစ်ပွားနေတဲ့နေရာဒေသတွေနဲ့ပဋိပက္ခမဖြစ်ပွားနေတဲ့နေရာဒေသတွေမှာသတင်းချက်လက်ရပိုင်ခွင့်နဲ့ဒီဂျစ်တယ်အခွင့်အရေးတို့ပေါ်လေးလာဆန်းစစ်တဲ့အစီရင်ခံစာတစ်စောင်ထုတ်ပြန်ခဲ့ပါတယ်။ဒီရှင်ကံလာဟာတနစ်ကြာလေးလာဆန်းစစ်ခဲ့တာဖြစ်ပြီးမြန်မာနိုင်ငံရဲ့ပဋိပက္ခမဖြစ်ပွားနေတဲ့မွန်ပြည်နယ်ကင်းပြည်နယ်တနင်္လာရီတိုင်းတို့မှာအင်တာနက်မရရှိတဲ့နေရာတွေရှိပြီးဒီဂျစ်တယ်အခွင့်အရေးတွေဆုံးရှုံးနေတယ်လို့ဆိုပါတယ်။အင်တာနက်30ခွင့်ရရှိတဲ့နေရာတွေမှာလည်းလူမှုကွန်ရက်တွေပေါ်မှာရေးသားတာတွေနဲ့ပတ်သက်ပြီးနိုင်ငံရေးပုံမှန်တွေနဲ့တရားစွဲဆိုတာတွေပြုလုပ်တာတွေရှိတဲ့အတွက်ဒီဂျစ်တယ်အခွင့်အရေးဆုံးရှုံးတာတွေရှိရလို့သူတေသနာမှာပါဝင်ခဲ့သူဒူးပြတဲ့မက်ပန်းစုပြည့်အင်ကဆိုပါတယ်။
အင်တာနက်တုံးဆွဲသူတွေအင်တာနက်ရကြရဟုတ်တယ်သူတို့အဲ့ဒီတောင်အင်တာနက်ရရဒါပေမဲ့သူတို့မှာဘယ်လိုမျိုးချက်ပေါက်ခံရမှုတွေရှိလဲဆိုပြီးတော့မှဆက်လက်ပြီးကျွန်တော်တို့ဒီသူစင်လာလုပ်လိုက်တဲ့အခါမှာဆိုလို့ရှိရင်တချို့ချက်ပေါက်မှုတွေကျွန်တော်တို့တွေ့ရတယ်ပေါ့ဒီမှာဆိုလို့ရှိရင်တော့ဒီ2020ပေါ့ August လတုန်းကဆိုလို့ရှိရင်ဒါမန်လေးကဒီမန်လေးတောင်ဝင်ကြီးချုပ်နဲ့ပြောင်းစုဝီဖန်နဲ့ပေါ့နော်ဒီ social media တုံးဆွဲတဲ့သူတဦးကိုနိုင်ငံတော်ကြီးညိုပြစ်ဆင်မှုပုံမှန်တင်းနေလေးကကြီးနဲ့တရားစွဲခဲ့တာတွေ့ရတယ်ပေါ့နော်နိုင်ငံတော်ကြီးညိုပြစ်ဆင်မှုဒီကကြည့်ရဆိုလို့ရှိရင်ဒါကပြစ်ဒဏ်ကအမြင့်ဆုံးနှစ်20ကြီးကျနိုင်တဲ့ပုံမှန်မျိုးပေါ့နော်အဲ့တော့ပုံမှန်ဒီလိုမျိုးနိုင်ငံတော်အစိုးရတွေကိုဝေဖန်တာနိုင်ငံရေးတဖွဲ့ရဝေဖန်မှုတွေကိုပြုလုပ်တာဒီလိုမျိုးဥပဒေတွေနဲ့ပြင်းပြင်းထန်ထန်အဲ့လိုမျိုးတစ်ခါတည်းဒီနေရာတွေကိုလည်းတွေ့နေရတာပေါ့နော်အဲ့လိုမျိုးချုပ်ဖောက်ခံခြင်းတွေမြင်နေရတယ်အဲ့တွေ့နေရ
ဒါအပြင်ပဋိပက္ခတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာအင်တာနက်ဖြတ်တောက်ထားတာကြောင့်ကိုဗစ်ဖြစ်ပွားခြင်းပြည်သူတွေအနေနဲ့သတင်းချက်လက်ရရှိမှုတွေနှောင့်နှေးခဲ့တာတွေလည်းရှိခဲ့ပါတယ်ရခိုင်ပြည်နယ်မှာတပ်မတော်နဲ့အေအေတိုက်ပွဲတွေစတင်ဖြစ်ပွားခဲ့တဲ့အချိန်ကစလို့အင်တာနက်လိုင်းဖြတ်တောက်ထားတာတနစ်ကျော်လာပြီးလက်ရှိအချိန်မှာအင်တာနက်အမြန်နှုန်း 2G ပဲဖွင့်ထားပေးပါတယ်ခင်ဗျာကျွန်တော်ထောင်ကံမှာ VOA အတွက်သတင်းပေးပို့ထားတာဖြစ်ပါတယ်